of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American စံကနေ2022ခုနှစ်အောက်တိုဘာလ1ရက်တောက်ချာနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်ပါရှင်။
ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်ဆိုရယာယီအတုံးစိတ်ကိုလွှတ်တော်ကခွင့်ပြုခဲ့တာမို့ဒီနေ့ကစပြီးတော့ဆိုရလုပ်ငန်းတချို့ရပ်ဆိုင်းလိုက်ရမယ်အရေးကလည်းရှောင်ရှားနိုင်ခဲ့ပါတယ်။ဒေါက်ဆန်းစစ်တီပေါ်ဆဲဆိုထားတဲ့အခက်တိုက်စားမှုတွေကိုဒီကနေ့စတင်စစ်ဆေးတာမှာစစ်ကောင်စီဘက်ကတရားလူပြတ်တတိအဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းလာရောက်ထွက်ဆိုခဲ့ပါတယ်။အမေရိကန်ဆေးကုမ္ပဏီ Merrick ကသူတို့ COVID-19 တောက်ဆေးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေနဲ့စမ်းသပ်ခဲ့တာမှာဆေးရုံတင်ရမှုနဲ့တိတ်ဆုံးမှုထက်ဝက်လျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးကျော်မောင်သားနဲ့ရှင်းပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသွားရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယာရူးရယူထားချိန်မှာအာဏာနဲ့ငွေကြေးအလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးအခက်တိလိုက်စားမှုဥပဒေနဲ့အမှုဖွင့်ထားတာဒီကနေ့စတင်ကြားနာပါတယ်။တရားလိုပြတက်တဲ့အဖြစ်နဲ့ပထမဆုံးဘယ်သူထွက်ဆိုပါသလဲ။
ကိုအရသာတဲ့ဒီခေါ်ဆိုပြီးတော့ခေါ်တော့ကြောက်လာတဲ့ဘူးလဲဆိုတော့ဥဖြိုးမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်စစ်မှတ်လို့တော့အဓိကစစ်မေးချက်ဥဖြိုးမင်းသိန်းက
ဒေါက်ဆန်းစုကြည်ရဲ့ရှင်နေဥက္ကမောင်စောပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဆက်နာသိမ်းပြီးတဲ့နောက်ပိုင်းရန်ကုန်စကိုင်းမကွေးစတဲ့နေရာတွေကပောက်ကွဲပစ်ခတ်မှုတွေအကြောင်းစကိုင်းတိုင်းကဏီဘက်ကကြေးရွာအနည်းဆုံး17ရွာမှာစစ်တပ်ကရှာဖွေဖမ်းဆီးနေတာရခိုင်ဘက်မှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့ကပြောပြပေးကြပါရစေရှင
်အမေရိကန်ဆိုရလုပ်ငန်းတွေကိုဒီဇင်ဘာလ3ရက်နေ့အထိလည်းပတ်နိုင်အောင်လွှတ်တော်ကယာယီအတုံးစိတ်ခွင့်ပြုခဲ့တာမို့ဒီကနေ့နဲ့စပြီးတော့အဆိုရလုပ်ငန်းတချို့ရပ်ဆိုင်းလိုက်ရမယ့်အရေးကနေရှောင်ရှားနိုင်ခဲ့ပါတယ်။အဆိုရယာယီအတုံးစိတ်မူကြမ်းကိုကြာတာပေးနေတဲ့ကအထက်လွှတ်တော်မှာ65မဲ35မဲနဲ့အတည်ပြုနိုင်ခဲ့တယ်လို့အောက်လွှတ်တော်မှာလည်းထောက်ခံမဲ254မဲကန့်ကွက်မဲ185မဲလိုနဲ့အတည်ပြုနိုင်ခဲ့ပါတယ်။
And with this continuing resolution, we not only keep government open, keep checks flowing to our veterans.
ဆိုရလုပ်ငန်းတွေဆက်ပြီးလုပ်နိုင်ဖို့ဥပဒေကြမ်းကဘလောက်အရေးကြီးတယ်လဲဆိုတာအပြင်အမေရိကန်တွေကလူမှုအတိုင်းဝိုင်းတွေအတွက်ကူညီထောက်ပံ့နိုင်မှာဖြစ်တာမို့ဒီဥပဒေကြမ်းအတည်ပြုနိုင်တာကိုသူ့အနေနဲ့သိကုံယူတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကပြောကြားခဲ့တာပါ။လွှတ်တော်နှစ်ရက်မှာအတည်ပြုနိုင်ခဲ့တဲ့ဥပဒေမူကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကအင်ပြီတော်မှာကြာသပတေးညတုန်းကလက်မှတ်ရေးထိုးပြထားခဲ့ပါတယ်။ဥပဒေပြဋ္ဌာန်းချက်အရအဆိုရလုပ်ငန်းတွေအားလုံးအတုံးစရိတ်ကိုလက်ရှိအတုံးစရိတ်ပမာဏဆက်လက်ပြီးတော့သုံးစွဲဖို့ခွင့်ပြုပါတယ်။ဒါအပြင်ဟာရီကိန်းမုန်တိုင်းနဲ့တော်မီဒန်ခံထားရတဲ့ပြည်နယ်တွေပြန်လည်ထူထောင်ရေးအတွက်ဒေါ်လာ 28.6 ဘီလီယံသုံးစွဲရေးနဲ့အာဖဂန်နစ္စတန်ကနေရောက်လာတဲ့ဒုက္ခသည်တွေနေရာချထားရေးအတွက်ဒေါ်လာ 6.3 ဘီလီယံသုံးစွဲရေးလို့လည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုတွေကအိုဟောင်းနေတဲ့လမ်းတွေတံတားတွေကိုပြုပြင်တိဆောက်ရေးနဲ့တနိုင်ငံလုံးမြန်နှုံးမြင့် broadband internet ကွန်ရက်တွေဖြန့်ကျက်နိုင်ရေးအတွက်အခြေခံအဆောက်အုံဆိုင်ရာအသုံးစရိတ်မူကြမ်းကိုတော့ဒီမိုကရက်အမတ်တွေကြားမှကန့်ကွက်မှုတွေရှိနေတဲ့အတွက်ရှားသာပရင်းတွေတုန်းကမဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်ရှင်
ဒေါ်လာ30 trillion နဲ့အခြေခံအဆောက်အုံစီမံကိန်းပေါ်ကြာတာပရိနေမဲပေးမဲ့အစီအစဉ်ကိုဒီမိုကရက်တွေအားရှေ့ဆိုင်လိုက်ပါတယ်။ဒီမိုကရက်အမတ်တွေကြားမှာတိုးတက်ရေးသဘောထားအမြင်ရှိသူတွေကအခြေခံအဆောက်အုံဥပဒေချမ်းနဲ့ဒေါ်လာ 35 trillion တန်လူမှုဝန်ထမ်းနဲ့ရာသီဥတုနဲ့ပတ်သက်တဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်တွေကိုတွဲချိတ်ထားချင်ကြပါတယ်။သူတို့ဦးစားပေးထားတဲ့လုပ်ငန်းတွေလူမှုအစီအစဉ်မှာမပါရင်အခြေခံအဆောက်အုံဥပဒေချမ်းကိုစန့်ကျင်မဲ့ပေးမယ်လို့လည်းသူတို့ကပြောထားပါတယ်။ဒီမိုကရက်အမတ်တွေကြားမှာအခုလိုယူဆရေးရာပွဲပြားနေတာကိုပေါင်းစည်းပေးနိုင်မဲ့အစိုးပြုချက်တည်းရရှိအောင်သမ္မတဘိုင်ဒန်နဲ့သူ့ရဲ့အရာရှိတွေကကြိုးစားနေကြပါတယ်။ဒါပေမဲ့လူမှုအစီအစဉ်တွေပါဝင်မဲ့အစိုးရအသုံးစိတ်တစ်ခုလုံးကိုတော့ Republican အမတ်တွေကထောက်ခံကြပွဲမရှိဘူးလို့သုံးသပ်သူတွေကပြောကြပါတယ်။အစိုးရရဲ့ကြွေးကိုလက်ရှိကန့်သတ်ချက်ဒေါ်လာ 28.4 ထရီလီယံထက်ပိုမြင့်ရေးကိစ္စမှာလည်းဒီမိုကရက်ဘတ်တွေကတိုးမြင့်လို့ပြီး Republican အမတ်တွေကစန့်ကျင်ပွဲပြားနေကြပါတယ်။
ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အခက်တိလိုက်စားမှုတွေကိုနေပြည်တော်စည်းတမ်းတရားရုံးမှာဒီနေ့အောက်တိုဘာ1ရက်နေ့မှာစတင်စစ်ဆေးတာမှာစစ်ကောင်စီဘက်ကတရားလိုပြတက်တဲ့အဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းလာရောက်ထွက်ဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဆွဲထားတဲ့အခက်တိလိုက်စားမှုတွေထဲမှာဦးဖြိုးမင်းသိန်းစီကအမေရိကန်ဒေါ်လာနဲ့အကယ်ဒမီအခောက်ရွှေတွေကိုလက်ခံယူခဲ့တဲ့ဆိုရက်ဆွဆွဲချက်နဲ့တခုပါဝင်ပါတယ်။နောက်ထပ်သုံးမှုကတော့ဒေါက်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့တရားဆွဲထားတာဖြစ်ပါတယ်။တိုင်ကြားမှုတွေကြောင့်အခက်တိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်က အဖွဲ့ဖွဲ့စုံစမ်းခဲ့တာမှာဒေါန်ဆန်းစုကြည်အတိုင်ပင်ခံရာထူးယူထားစဉ်တုန်းကရန်ကုန်တိုင်းအစိုးရဆောင်ရွက်ချက်တွေကိုထောက်ခံကာကွယ်ဖို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့တစိုးလက်ဆောင်အမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သားကို3ချိန်ခွဲလက်ခံယူခဲ့တာတွေ့ရှိတယ်လို့စစ်ကောင်စီကဆွဆဲထားပါတယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ဒေါန်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှစစ်ကောင်စီကကြားဆွဲခဲ့တဲ့အမှု၄ခုကိုနေပြည်တော်မှပြောင်းရွှေ့ပြီးတော့ဒီနေ့စတင်စစ်ဆေးနေတာလည်းဖြစ်ပါတယ်၄ခုမှဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲထားတာက2ခုနေပြည်တော်စီမင်းတာယာရေးဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မြို့တော်ဝန်တာဝန်နဲ့ယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်တာဝန်ယူခဲ့သူဦးရန်မင်းဦးနဲ့နေပြည်တော်စီမင်းတာယာရေးကော်မတီမှပါခဲ့သူဦးမင်းသူတို့နဲ့အမှုတွဲဖွင့်ထားတဲ့အမှု2ခုပါဝင်ပါတယ်နေပြည်တော်မှာဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော့စီမံကိန်းအတွက်မြေခွက်နှစ်ကွက်ကိုနေပြည်တော်စီပင်မှာလျှောက်ထားရမှာဒေါန်ဆန်းစုကြည်ဟာယာရုအချိန်အဟွာတုံးပြီးတော့ထိုက်တင်တန်ဖိုးထက်များစွာလျှော့ပေးခဲ့ပြီးပေးချေခဲ့တာကြောင့်နိုင်ငံတော်ကချက်ငွေ19ဘီလီယံကျော်နှစ်နာဆုံးရှုံးတယ်လို့အဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကပြောထားပါတယ်။လာရောက်တော့မြေခွက်တွေကိုမြေနေရာချပေးခြင်းနဲ့မြေကရန်ထုတ်ပေးကြမှာလဲလုံထုံးလုံကြီးတွေကိုဖောက်ဖျက်ကျူးလွန်ပြီးတော့ခွင့်ပြုပေးခဲ့တာကြောင့်ဆိုပြီးဒေါက်တာမျိုးအောင်ဦးရဲမင်းဦးဦးမင်းသူတို့ကအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63လို့နဲ့တရားစွဲထားတာဖြစ်ပါရဲ့ရှင်
။ Ranger ဒုက္ခတဲ့ကောင်းဆောင်မိုဟစ်ဦးလာအသက်ခံမှုနဲ့ပတ်သက်ပြီးနာမည် Hack အမည်နဲ့တန်ရရှိသူတယောက်ကိုဖမ်းဆီးထားကြောင်းမင်္ဂလာတဲ့ရှယ်တက်ဖွဲ့ကပြောပါတယ်။တန်ရရှိသူဟာ Ranger တယောက်ဖြစ်တယ်လို့လည်းရဲကပြောပါတယ်။မြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အာဆာအဖွဲ့ကလည်းဝန်내ကြောင့်ကြီးညာချက်တရားထုတ်ပြန်လိုက်ပြီးအဖွဲ့ပေါ်ထင်အောင်ထင်မှားဖြစ်နာနေတာတွေကိုညှင်းဆို့လိုက်ကလက်တယ်ကိုအေးအေးပြေးဖို့တောင်းဆိုလိုက်ပါတယ်။ဒီအမှုကိုစုံစမ်းစစ်ဆေးအေးအေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေကိုကုလသမဂ္ဂကတောင်းဆိုလိုက်တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖနီတမ်ပလေးကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မြင့်ကြီးမစ္စတာဘက်ချ်လက်ကလည်းဒီသတင်းကိုကြားတဲ့အတွက်ထိတ်လိုက်တုံ့ပြန်အကြောင်းနဲ့တိတိယယောက်စုံစမ်းစစ်ဆေးရေးယူဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘယ်လ်ကင်ကလည်းပွင့်နှင်းမြင်သာမှုအပြည့်စုံနဲ့စစ်ဆေးရေးယူဖို့တောင်းဆိုလိုက်ပါတယ်။မိုဟစ်ပူလဟာကြေညာရေးနဲ့လူ့ခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌပါ။ကော့ကစ်ဘဇားနယ်အတွင်းမှာကကုတုပလောင်ဒုက္ခသည်စခန်းမှာရာဇဝတ်မှုတွေတိုးများလာနေပြီးမတူတဲ့အုပ်စုတွေကြတင်းမာမှုကြီးထွားနေသလိုဘင်္ဂလားဒေ့ရှ်အတိုင်းဝင်းအတွင်းမှာလည်းရိုဟင်ဂျာစစ်ကြီးတဘောရတွေတိုးများလာနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ
်။အဂ္ဂဘလာတရဲ့ VOA မြန်မာပိုင်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံကအတိအကျထွင်ထုတ်လုပ်ထားတဲ့ဝေဟင်ပြစ်ဒုံးခွေမစ်ဆိုင်းတစ်ခုကိုကြာသပတေးနေ့ကစတင်ခဲ့တဲ့အကြောင်းအစိုးရပိုင်း KCNA သတင်းကဒီကနေ့တောက်ကြနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်တဲ့သိရသလောက်ဒုတိယအကြိမ်မစ်ဆိုင်းဒုံးစတင်မှုဖြစ်ပါတယ်။မြောက်ကိုရီးယားမှာအရင်တစ်ခါမှမမြင်ဘူးခဲ့တဲ့အတန်ထက်မြန်တဲ့မစ်ဆိုင်းဒုံးတစ်ခုကိုလည်းကြာသပတေးနေ့ကစတင်ခဲ့တာဖြစ်ပါတယ်။ရွှေပြောင်းပြစ်စင်ပေါ်ကနေအတိအကျထွင်တဲ့လေကြောင်းရန်ကာကွယ်ရေးဒုံးကြီးဖြစ်ခတ်မှုဆိုပြီးတော့ပုံတပုံကိုကိုရီးယားအစိုးရပိုင်း KCNA ကဖော်ပြခဲ့ပေမဲ့နေရာအတိအကျကိုတော့ဖော်ပြထားခြင်းမရှိပါဘူး။စက်တင်ဘာလအတွင်းမှာပဲပယ်ထိန်တဲ့မစ်ဆိုင်းဒုံးနဲ့နျူကလ িয়ার ထိပ်ဖူးတပ်နိုင်တဲ့ cruise missile တစ်ခုကိုစတင်ခဲ့တဲ့အတွက်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေရပ်ဆိုင်းနေချိန်မြောက်ကိုရီးယားနိုင်ငံကအဆင့်မြင့်လက်နက်တွေတီထွင်နေတယ်ဆိုတာကိုသိနိုင်တယ်လို့လေလာသူတွေကပြောပါတယ်။စက်တင်ဘာ28ရက်နေ့တုန်းကလည်းအတန်ထက်မြန်တဲ့ Hwasong-8 missile ဒုံးပြစ်လွတ်တဲ့ခလုတ်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကနှိပ်ပြီးပြစ်လွတ်လိုက်တဲ့ဗီဒီယိုတစ်ခုကိုလည်းမြောက်ကိုရီးယားကထုတ်ပြန်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့နဲ့ဒီရန်လိုရင်လိုသလိုတိခါမှာရန်လိုပြီးတော့မှလိုရင်လိုသလိုမလိုရင်မလိုသလိုမူကိုကျင့်သုံးတဲ့အတွက်ကိုကိုကိုခုခံကာကွယ်နိုင်ဖို့အတွက်အခုလိုဆက်သက်မှုတွေလုပ်ရတာလို့မြောက်ကိုရီးယားအစိုးရကပြောပါတယ်။အမေရိကန်အစိုးရကတော့မြောက်ကိုရီးယားပေါ်ရန်လိုမှုမရှိဘူးလို့ပြောကြားပြီးဆွေးနွေးပွဲတွေပြန်ဆဖို့အတွက်မြောက်ကိုရီးယားအစိုးရကိုတောင်းဆိုထားပါတယ်ရှင်။
Real Astro အင်္ဂလိပ်လိုသိကြတဲ့မြေရှားတပ်တုထုတ်လုပ်မှုပမာဏကိုတရုတ်နိုင်ငံက20ရာခိုင်နှုန်းတိုးပြစ်ထုတ်လုပ်ပဲလို့ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းကမြန်မာနိုင်ငံကလာတာပါ။ COVID ကြောင့်လည်းဇက်တွေပိတ်ထားတဲ့အတွက်တည်ပြီးပို့ဆောင်ရေးတန့်သွားတာကြောင့်ပြန်ဖွင့်တဲ့အချိန်ထိမြေရှားတပ်တုရရှိရေးကခက်ခဲလိမ့်မယ်လို့ Wood Packaging Company ရဲ့သုံးသပ်သူ David Merriman ကပြောပါတယ်။မြေရှားတပ်တုကို Electronic နဲ့စစ်ရေးဆိုင်ရာပစ္စည်းတွေအတွက်အသုံးပြုပါတယ်။ထုတ်လုပ်သူတွေ30နိုင်တဲ့ပုံစံမြေရှားတပ်တု2021ခုနှစ်အတွက်ထုတ်လုပ်မှုပမာဏကိုတန်36,200ဖြစ်သတ်မှတ်ထားတဲ့အကြောင်းတပ်တုတူဖော်ရင်းနဲ့နေပြည်တော်ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောပါတယ်ထုတ်လုပ်တဲ့ခွဲတန်းကိုနိုင်ငံတော်ပိုင်ကုမ္ပဏီ6ခုကိုခွဲခြားပေးထားပါတယ်
American ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Mark ကသူတို့စမ်းသပ်နေတဲ့ COVID-19 ကပ်ရောဂါအတွက်တောက်ဆေးကို Coronavirus ပေါ်လက်တလောကူးစက်ခံရသူတွေနဲ့စမ်းသပ်ခဲ့တာမှဆေးရုံတရားမှုနဲ့သေဆုံးမှုထပ်ဝဲလျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်။မကြာခင်သူတို့ရဲ့ COVID ကာကွယ်တောက်ဆေးကိုအသုံးပြုခွင့်ပေးဖို့အတွက် American နဲ့ကမ္ဘာတစ်ဝှမ်းမှာခွင့်ပြုချက်တောင်းမယ်လို့လည်း Merck ကုမ္ပဏီကပြောပါတယ်။တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ဒီဆေးဟာ COVID-19 ကပ်ရောဂါကိုကုသနိုင်မယ်ပထမဆုံးတောက်ဆေးဖြစ်လာပါလိမ့်မယ်။သူတို့စမ်းသပ်မှုကိုကုမ္ပဏီတွေထုတ်ပြန်ခဲ့တာဖြစ်ပြီးတော့ဗမလိုက်သုံးသက်သူတွေရဲ့ဆန်းစစ်သုံးသက်ချက်တော့မရှိသေးပါဘူး။ကိုဗစ်ကူးစက်နေသူတွေကအဝလွန်သူတွေ၊စီးကျိုယောဂါနဲ့နှလုံးယောဂါရှိသူတွေလို့စိုးရင်ရတယ်လို့သတ်မှတ်ခံထားရသူတွေမှာယောဂါလက္ခဏာသိပ်မပြင်းတဲ့သူ985ယောက်ကိုစမ်းသပ်ခဲ့ပါတယ်။စမ်းသပ်မှုအတွင်းမှာမွန်လူပီဗာရာလို့နာမည်ပေးထားတဲ့ဆေးကိုတောက်သုံးသူတွေကရက်30အကြာမှာဆေးရုံတင်ကုသမှုခံရသူနဲ့တိတ်ဆုံးသူက 9.3 ရာခိုင်နှုန်းသာရှိပြီးတော့အာနိသင်မပါတဲ့ဆေးတောက်သုံးသူတွေကဆေးရုံတင်ကုသမှုခံရသူနဲ့တိတ်ဆုံးသူက 14.7 ရာခိုင်နှုန်းရှိခဲ့ပါတယ်။သူတို့စမ်းသပ်တောက်ဆေးထားတဲ့အဖွဲ့တွေမှာစမ်းသပ်ကာလအတွင်းတိတ်ဆုံးသူတယောက်မှမရှိဘဲအာနိသင်မပါတဲ့ဆေးတောက်ထားတဲ့အုပ်စုတွေမှာတော့တိတ်ဆုံးသူ6ယောက်ရှိခဲ့တယ်လို့လည်း Merck စိတ်ကုမ္ပဏီကပြောပါတယ်ရှင်။
နိုင်ငံကပြိုင်ပွဲတွေမှာစုစည်းအများဆုံးရခဲ့ကြတဲ့အာကစားသမားအ ਨੇ စုတွေကတယောက်ဖြစ်တဲ့မြမကုံဆောင်ပြေခွန်ပြေအာကစားသမားဟောင်းဒေါခင်ခင်ထွေးဟာစက်တင်ဘာလ30ရက်နေ့ကအသည်ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ဒေါခင်ခင်ထွေးဟာပြီးခဲ့တဲ့နှစ်တွေကတည်းကအသည်ကင်ဆာရောဂါဝင်တော့ကိုခံစားခဲ့ရတာဖြစ်ပြီးမနေ့ကြာသပတေးနေ့17:25မိနစ်ကအသက်56နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုလူမှုကွန်ရက်မှာဖော်ပြထားပါတယ်။နာရီခါနာကိုလည်းဒီနေ့ပဲပြုလုပ်ခဲ့ကြပါတယ်။ဒေါက်တာခင်ထွေးဟာမြန်မာလက်ရွေးစင်ပြေးခုံပြေးအာဆာသမားဖြစ်နေရှစ်တောင်အာရှအာရှနဲ့အိုလံပစ်အာဆာတိုင်ပွဲတွေကိုဝင်ရောက်ရှင်တိုင်ခဲ့ပြီးအာရှတိုင်ပွဲမှာရွှေတစ်ခုနဲ့ရှစ်တောင်အာရှတိုင်ပွဲကရွှေ10ခုအပါအဝင်ရွှေစိတ်30ရယူနိုင်ခဲ့ပါတယ်ဒေါက်တာခင်ထွေးဟာ1983ခုနှစ်12ချိန်ပြောင်းရှစ်တောင်အာရှအာဆာတိုင်ပွဲကိုစတင်ဝင်ရောက်ရှင်တိုင်ခဲ့ပြီး1985 86 89 91 93နဲ့95စီးကိန်းတိုင်ပွဲတွေရဲ့တာလတ်အပြေးတိုင်ပွဲတွေမှာမြန်မာနိုင်ငံအတွက်ရွှေစိတ်6ခုနဲ့1989ခုအာကစားတိုင်ပွဲမှာရွှေစိတ်တစ်ခုယူပေးခဲ့နိုင်ခဲ့သူဖြစ်ပါတယ
်။အော်တိုဘာလာတရနေ့တောက်ကြနေရဲ့ထိတ်တန့်ရောက်တဲ့နေ့ကိုမဆုမျက်မွန်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့တောက်ကြနေ့ညနောက်ဆုံးထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အရင်ဆုံးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်မှာအာကရိလိုက်စားမှုဆွဲချက်နဲ့ဒီကနေ့နေပြည်တော်တရားရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတက်တည်ထွက်ဆိုခဲ့ပါတယ်။ဒါအပြင်နောက်တိုးအမှုနဲ့ထပ်ပြီးဆွဲတယ်ဆိုတာကိုစာပို့ထားတယ်လို့လည်းရှင်းနေဖြစ်သူကပြောပါတယ်။ဒီကနေ့တရားခွင်အခြေအနေသိထားရသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဒေါက်ဆန်းစုကြည်ကိုအမှုလေးမှုတက်ပြီးမန္တလေးမှာဆွဲဆိုခဲ့တာကိုနေပြည်တော်မှာပြောင်းရွှေ့ပြီးဒီကနေ့ပထမဆုံးကြားနာစစ်ဆေးတာမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုခဲ့တယ်လို့ရှင်းနေဦးခမောင်စောက VOA ကိုပြောပါတယ်
။ဦးဖြိုးမင်းသိန်းကနေပြည်တော်မှာဒေါ်လာနဲ့ရွှေကြောင်းနေပေးတာကိုလက်ခံနေဆိုတဲ့စွပ်စွဲချက်ပါ။အဲတော့အဲ့ဒါဆက်ဆက်ပါလား။အဲ့ဒီအမှုအနေနဲ့လည်းအရသာတည်းတရားစစ်ကောင်ဟာလုပ်ပါလေ။အဲ့တော့ဟိုကအရသာသက်တွေခေါ်ဆိုပြီးတော့ခေါ်တော့ရောက်လာတော့ဘယ်လိုလဲဆိုတော့ဥဖြိုးမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်စစ်မှန်လို့တော့အဓိကစိတ်မေးချက်ဥဖြိုးမင်းသိန်းကခင်ဗျားတို့ကျွန်တော်တို့သူ့ဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာအဲ့ဒီအကြောင်းအတိုင်းပဲသူကထွက်သွားလာဗျာဟိုသူ့အနေကတော့ညှင်းညွှန်းနေနေရှိရတာနိပြန်လာမေးရတော့ရှိရနေကြမှာသူ့ဟိုဟာဒီလိုမျိုးနဲ့ပြန်လာပါမယ်ကျွန်တော်တို့ဝိုင်းပြီးတော့ cross လုပ်ပါမယ်စိတ်ဝင်စားစရာအဲ့ဒီအခြေဖြစ်ပါလိမ့်မယ်ဗျာဒီလိုမျိုးသိန်းကတော့ဒါသတိရှိရဖြတ်ပေါ်လာရနော်လက်နာမော့လည်းမကြည့်ဘူးဘုရားတော်ကဒီလိုပြောပြီးတော့နှုတ်ဆက်ခြင်းပြောမပြောနဲ့မော့တော့ကြည့်မပါဘူးဗျာဒါသတိကြီးရဲ့ပုံစံဆိုရလို့ပြီးတာပဲတော့တော့ဒီလိုပဲစာရင်းနဲ့ဒီလိုပဲကြည်နာပါမယ်
အာဂရိဆိုင်ရာအမှုလေးမှုမှာဒေါက်ဆန်းစုကြည်တဦးရဲ့ကိုတည်တံ့ဆွဲဆိုထားတာကနှစ်မှုတခြားသူတွေနဲ့ပူးတယ်ဆွဲဆိုထားတာကနှစ်မှုပါဝင်ပြီးနေပြည်တော်မျိုးတော်ဝင်ဒေါက်တာမျိုးအောင်ဒုတိယမျိုးတော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတယ်တမှုနေပြည်တော်စီရင်သားရရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတယ်တမှုဆိုပြီးအာဂရိဥပဒေနဲ့ဆွဲထားတာဖြစ်ပါတယ်ဒီကနေ့မှာတော့ဒီလေးမှုတွေကတဦးတည်းနှစ်မှုနဲ့ပူးတယ်တမှုပေါင်းသုံးမှုကိုစစ်ဆေးခဲ့တာပါ Upio Mendei again the chat that ule, digni twasu get a low, a more yet the yellow pitu, Agri Lisa Mutaka Yiga, Song San Sisi Mule Tresu Gerello, Shini Riga Piovari. Now Yungin Kobo Dre, the Ayunga that they read the Borago media car, Upio Mendinga, the wood car is sippy down so gave me, the Ayunga, the Lame Shi and Nigu Jensen Gerello, Ukamansoga Piovari.
Upio Mendinga, you are. ตัวตุสิสิเนี่ยดูลาล่ะหมดว่าอูยนะอะแล้วอาจารย์เนาะตัวดูสงสัยเลยไม่อยากว่าอูยเลยเปล่าเลยอ่ะแล้วตัวจะมาอีอ่ะครูช่วยเลยสวยอาจารย์บอกเนี่ยครูไปคิดได้อย่างไอ้ภาษีอะไรที่เราเปล่าเลยอ่ะตัวลาล่ะแค่แค่ได้ตัวเดียวเสร็จแล้วพอเปล่าเปล่าเลยแล้วเดี๋ยวนี้อ่ะครูช่วยในครูเชื่อไม่ได้เนี่ยนะเปล่าไม่ได้ด้วยเปล่าเนี่ยนะเชื่อไม่เชื่อไปแล้วก็จะไม่บริสุทธิ์เปล่า
เสร็จแล้วอะไรยัดมาบ้างเลยเปล่าไม่ยัดหรอเชื่อในใจมาอุปโภคในบ้านเปล่าล่ะบ้างไหมที่อาเขยมูเรโก้จะไปจัดการเต้าจานในร้านเสพผู้มูลค่าสองพันห้าร้อยกันนี่อาเป็นสิ่งเต้าจานในร้านเสพไม่สูบีดอเลติกนี่เป็นสิ่งธรรมดาบ้างทั้งสองสุจีฮะมูสัตว์มูอัตรเอเป็นสิ่งจะเนี่ยล่ะเองกันเนี่ยจะทำเมนูยังไงมาจานาเสพมูเรคันยาราพีปีที่มูเลมูอปาวินสุยยัดระเบิดจะไปลงนี่บ้างเสพขยามาพีปารี
ติ่งนี่มาเวจ้องสันสุจีกูสิ่งสิ่งก็น่ามุ่งชัดเจนเจ้าเนี่ยสิ่งก็ทราบกูจ้องสันสุจีทั้งกูได้ยัยปีกับปีอาทิตย์สิ่งกูไม่ได้อยากได้บุลูคือมังสวาเปียวไปเลยพอดีเดี๋ยวนี้อะไรกันกูอ่ะเดี๋ยวนั่งดูบุกอย่างเดี๋ยวนั่งดูเส้นรับบุกช้าสบายเลยนั่งดูบุกอย่างคือเส้นรับไปช้าดูดูเลยเจ้าเจ้าว่าเทปเลยอ่ะเส้นอันนี้ดูเลยข้าจะนั่งดูเปียวเปียวมาบุกอย่างเจ้าหนูดูบุลีอันนี้เส้นได้เส้นได้หรอดูว่าเราไม่มีอะไรอ ne pinzenu go lori lou a le atwa jaw ma bya defense ka gwe khu kan bo twa lan chang cha ala ne le lo che che si da bo
Johnson Suji ha uphyo me dai chan ga ni de zo let sa a phye American dollar 6 thain ne academy account shwe 9 tait da go 3 yin khwe yu le so le swe swe chan ne tu lu re go swe so tha da a phye Dokinji Foundation ne patat lu yin niya yu da ma ya ru a shein wa go tong bi thai tin ne tan mo the mya swa yon ne bi lo ya yu ga lo su su paw myama chat ngwe billion 20 jaw nangan daw ga nit na si ga de so le swe swe chat twe ne tia swe tha da phit par de ဒီနေ့ကြားနာတဲ့အာဂရိလိုက်စားမှုတက်ဖြတ်ရေးဥပဒေပုံမှန်55ဆိုတာယာရုဝါနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအထွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးအမြင့်ဆုံးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတချို့မှာဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေလူသေဆုံးမှုတွေရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကျွန်းလာမြို့မုံရွာမြို့ကဇလုတ်အဝိုင်းနဲ့နောက်ရန်ကုန်လှိုင်းသာယာမြို့တွေမှာဒီကနေ့ပောက်ကွဲပစ်ခတ်မှုတွေရှိပါတယ်ဒီပောက်ကွဲပစ်ခတ်မှုတွေအတွင်းမှာတေဆုံးဒဏ်ရာရတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီအခြေအနေအရရမေးမြန်းသိရှိထားသလောက်စူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ဒီကနေ့မနက်ပိုင်းစကိုင်းတိုင်းကျွန်းလာမြို့မြို့လယ်မှာရှိတဲ့လက်ဖေးဆိုင်တစ်ဆိုင်မှာပုံပေါက်ကွဲခဲ့ပြီးခြေခိုက်သေးဆုံးတာရရှိခဲ့တယ်လို့အခင်ဖြစ်တဲ့နေရာနာမှာနေထိုင်သူတူက VOA ကိုပြောပါလေ
ကျွန်တော်ထင်တယ်လို့ခုနကယဉ်ရင်လောက်ချင်တယ်ဒီလိုအဲ့မှာဟိုစိုင်းနေကိုအပူမှုကအဲ့မှာလာတော့နေရဆိုတော့စိုင်းနေကိုပုံပစ်ထည့်ကြတယ်ပေါ့ပုံမှုကတော့တီသွားတာတော့တီကြတယ်အခုပြောသလိုဟိုပါပေါ့ကွာအဲပုံပေါက်ပြတယ်လည်းနည်းနည်းပြင်းထန်တဲ့အခါကျတော့ကြီးကရပ်သားလို့ပါနည်းနည်းပါပါတော့အန်ဒုံနော ခုနှစ်ယောက်ကြီးကြားတယ်ကျွန်တော်တို့လည်းဟိုထွက်ကြည့်လို့မရဘူးဆိုတော့အဲဘုံမှုပါဝင်ဆိုအခုကြားနေရတဲ့တရင်ရဆိုတော့ရင်းရသုံးသွားတယ်လို့ကြားတယ်ကြံနေရလေကတော့ဟိုဘောပေါ့တယောက်ကမန်နေဂျာလေးရတယ်လို့လည်းကြားနေတယ်ပေါ့လေအဲ့လိုတချို့ကတခြားလူတွေကတော့အဲ့လိုဟိုဘယ်လိုပြောမလဲအတက်အန်ကြီးအစွန်းမစွန်းနောက်လို့လည်းကြားပါအဲ့ဖြစ်တင်ဖြစ်ပြီးတဲ့နောက်ပိုင်းကလေးကမြို့ပေါ်မှာအခုလုံလုံလေးကြီးအရင်တင်းတင်းကျပ်ကျပ်ချထားတယ်။ဟိုလမ်းမောက်ဖက်တဲ့သူတွေကိုတနက်နေ့ပြစ်တဲ့အလူတွေတောက်နေတယ်ပေါ့
။ဒီဖောက်ခွဲမှုရဲ့လက်တဲ့အဖြစ်ပဲအဖွဲကမှထုတ်ပြန်ကြေညာတာမရှိသေးပါဘူး။ကျွန်းလာမြို့ဟာစစ်တပ်ကအာဏာသိမ်းတဲ့နေ့ကနေလက်ရှိအချိန်ထိစစ်တပ်ကိုလှူလာသူတွေအားကောင်းတဲ့ဒေသဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကျွန်းလာမြို့ဟာကိုဗစ်ရောဂါကာကွယ်ရေးအတွက်လော့ကဒေါင်းချထားတဲ့မြို့တွေထဲမှာပါဝင်နေတာကြောင့်မနက်9:00ကနေနေ့လယ်7:00အထိပဲအိမ်ပြင်ထွက်ခွင့်ရတယ်လို့ဒေသခံတွေကပြောပါတယ်။ စစ်တပ်ကကင်းလဲတာစစ်ဆေးတာအစင်စစ်တာမျိုးတွေကိုလည်းမကြာခဏလုပ်လို့ရှိတယ်လို့ပြောပါတယ်။မုံရွာမြို့မှာတော့စလုတ်အဝိုင်းစစ်ဆေးရဲဂိတ်မှာဒီကနေ့မနေ့ဘုံပေါက်ကွဲခဲ့ပြီးအဲ့ဒီနေရာဟာမုံရွာမြို့အဝင်အထွက်ကိုတင်းတင်းကြပ်ကြပ်စစ်ဆေးတဲ့နေရာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်။
မုံရွာစီဝိုင်းတက်ကတူနာစလုတ်အဝိုင်းပေါ့နော်အဲ့မှာသူတို့ဘုံပေါက်ခွဲမှုလုပ်ခဲ့ပေါ့နော်သူတို့ဒီမုံရွာမြို့ဝင်ပေါ့ကျွန်တော်ဒီ၃ခုလောက်ရှိတဲ့အဲ့မှာသူတို့ဟိုပေါ့ဒီဆွေဘူးလို့ဝက်လက်တူဘက်ကလာတယ်လမ်းဘက်ကအဝင်ပေါ့နော်အဲ့အဲ့နေဒီကြောက်ကရွာလို့ပေါ့နော်အဲ့အဲ့ဘက်ကနေဝင်မုံရွာမြို့ထဲဝင်တဲ့နေရာပေါ့နော်စလုတ်ဝိုင်းကအဲ့အဲ့ဒီနေရာမှာသူတို့ဒီတော်တော်များများရက်ဒီမှာတော့သူတို့အစစ်စေးတွေတင်းတင်းကြပ်ကြပ်ပြီးလုပ်လို့ရှိတဲ့နေရာတော့ဟုတ်ပြီ
ရန်ကုန်လိုင်တရာဖက်ကပောက်ကွဲမှုနဲ့ပတ်သက်လို့အခင်ဖြစ်တဲ့နေရာအနည်းနေထိုင်သူတို့ပြောတာက
မရလန်းထိတ်ပါတဲ့ကားနဲ့ပြစ်သွားတာတဲ့ကားနဲ့ပြစ်သွားတဲ့ဥစ္စာကိုဒီဟိုအဲ့တူတွေလည်းသူတို့ကကားနဲ့ဟိုလည်းတနက်နဲ့ပြန်ပြစ်တော့စလင်းကားပြစ်တော့ဟိုပြစ်ပြီးပြီးတော့၆ပြစ်နေတာအဲ့တော့ကြားတာပဲဘယ်လိုတွေလဲတော့မသိဘူးနောက်ဘုံတစ်ချက်လာမချက်လာလို့ခွဲနေတယ်
စက်တင်ဘာ30ရက်မနေ့ညနေ 9:00 ဝန်းကျင်ကနေပြည်တော်ပုပ်ပွားတီရီမြို့နယ်ဘရင်နောင်ရပ်ကွက်မှာရှိတဲ့စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနပစ္စည်းဝယ်ယူရေးညွှန်ကြားရေးမှူးရုံးမှပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အဲ့ဒီပောက်ကွဲမှုဟာနေပြည်တော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြုလုပ်ခဲ့တယ်လို့သူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာကနေကြေညာချက်ထုတ်ပြန်ထားပြီးဒီပောက်ကွဲမှုကြောင့်အဆောက်အုံပျက်စီးမှုရှိပေမဲ့လူထိခိုက်တယ်ဆိုတဲ့သတင်းတွေတော့မရပါဘူး။ဒီပေါက်ကွဲပစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။မြစ်ကြီးနားမြို့ကကညနာရုံမှာလည်းဒီကနေ့ပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူး။ဒီလိုပစ်ခတ်ပေါက်ကွဲမှုတွေဒေသတချို့မှာရှိခဲ့သလိုစစ်တပ်ကအာဏာသိမ်းတာရှေ့လာပြည်ပြည်တဲ့အထိအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်မှာ LGBT တွေပါဝင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြစစ်ကြောင်းတစ်ခုထွက်ခဲ့သလိုမန္တလေးကလေးရွှေဘိုမြိုင်ရင်းမပင်နဲ့ဆလင်ကြီးမြို့ကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံသပိတ်စားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်
။ဒါကတော့နိုင်ငံတဝန်းကပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဆန္ဒပြနေတဲ့နောက်ဆုံးအခြေအနေနန်းလောင်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့သခိုင်းတိုင်းကဏီဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းကဏီမြို့နယ်ဘက်မှာတော့ရွာတွေမှာစစ်တပ်ကနေပြီးတော့ရှာဖွေဖမ်းဆီးနေပါတယ်။အနည်းဆုံးကျေးရွာ700ထက်မနည်းကဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်စစ်တပ်ကနေလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားသူတွေလည်းရှိနေပါတယ်။မနေ့တုန်းကမင်းကင်းဘက်မှာလည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစုစည်းပြီးရန်ကုန်ကလာတဲ့သတင်းမှခွန်ယူပြောပြပေးပါရှင်
။ကဏီမြို့နယ်ချင်းတွင်းမြစ်အနောက်ဖက်ခြမ်းကကုံချောင်၊ဂွေချောင်၊ကြောက်မော်၊စုံချောင်၊ဂူချာ၊တန်ဖိုး၊ပန်သိန်ချင်း၊ကျွန်းပေါ်၊နှောပင်၊ကြောက်ကုံ၊အင်းဘက်နဲ့ကံဖူးရွာတွေကဒေသခံတွေစက်တင်ဘာ30ရက်မနေ့ညနေကစပြီးထွက်ပြေးနေကြရပါတယ်။အဲဒီဒေသမှာတိုက်ပွဲမရှိဘဲစစ်တပ်ကအင်အားအများပြားနဲ့သွာလာလှည့်ပတ်နေပြီးကျေးရွာတွေမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောကြပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအခက်အခဲတွေ့နေကြရတဲ့အကြောင်းကြောက်မော်ရွာကတူက VOA ကိုအခုလိုပြောပါတယ်
။တကြီးရဲ့အိုးရင်းတရားရဲ့အခက်အခဲရှိပါတယ်ဆိုဒီဘက်မှာဒီကကျွန်တော်တို့ဒီမှာမူးရင်းကားရွာပါတယ်။မိုးရဲရဲမှာရှုံနေပွက်ထဲမှာသွားရလာရပြီးရသွားရနဲ့အခက်အခဲကြီးအများကြီးကျွမ်းပါတယ်ဆိုအလုံးနဲ့အခြေအနေနဲ့ထွက်ပြေးလို့ရှောင်နေရတော့တချို့တော့အမဆမင်းကိုနှက်ပေါင်းပြီးစားရတာလေးတွေလည်းရှိပါတယ်ဆို။တနည်းကိုမှတ်ခြင်းကိုမဟုတ်တော့ဘဲနဲ့တကြိမ်နဲ့စားရတဲ့တွေလည်းရှိပါတယ်ဆို။တချို့ပြင်းသွားရင်လည်းလုံးဝမစားရတော့တဲ့တွေလည်းရှိပါတယ်ဆို။
စစ်တပ်ကရွာထဲဝင်လာပြီးအိမ်တွေမှွေနှောက်ဖျက်ဆီးတွေ့တဲ့ရွာသားကိုဖမ်းဆီးရိုက်နှက်သလိုပန်သိန်ချင်းရွာ၊ကြောက်မော်ရွာနဲ့ကုန်းချောင်းရွာတွေမှာဒေသခံတချို့ကိုလမ်းပြအဖြစ်ဖမ်းသွားတယ်လို့လည်းနောက်ထပ်ဒေသခံတဦးကပြောပါတယ်
။တနက်ပြန်တော့ဒီနေ့ကပြစ်မတော်ဘူးပြန်ဝင်တာအဲနဲ့ပတ်ပြီးဒီလိုမျိုးကြီးရတယ်မျိုးအိမ်တွေအင်းကတော့အကုန်လုံးလိုက်ချိုးဖျက်ဆီးသွားတယ်။ပြန်တဲ့အိမ်ကြီးရောဒီနေ့မဆောင်ရတော့ဒီရပါပြီဒီလိုဝင်ဝင်ပေါက်ကြည့်ပြီးတော့ကြောက်ရတာပဲရှိတယ်။အဲလူကြီးလူတော်ဖွန့်ကြည့်ပြီးတော့ရောက်တော့ရိုက်ခံတယ်ဒီလိုအိမ်ချက်တဲ့အိမ်ကြီးပြည့်တယ်ပြောတော့ပြန်တဲ့လူကြီးကတော့မရကြီးရဲ့သူ့လမ်းပြခေါ်တယ်လို့ပြောတယ်။လမ်းပြခေါ်တယ်လို့ဆောက်လိုက်ရှိတယ်
စက်တင်ဘာ30ရက်မနေ့ကပဲမင်းကင်းမြို့နယ်မှာလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတဦးကပြောပါတယ
်။တန်ပေါင်းရွာနာမှာတိုက်ပွဲဖြစ်နေတယ်အခုဖက်အပြင်လည်းနည်းနည်းကြီးတက်ခတ်မှုတော့ရှိနေကြတယ်။အဲ့မှာတော့ကျွန်တော်တို့ကောတူဘကောအထူးကြိုက်ဆင်းရတာမတိရအောင်။နောက်ပြီးနေ့တဲ့ခဏကြီးအချိန်မှာတော့ပင်ရင်းနဲ့လက်ချိတ်နဲ့ရွာသားမှာတက်ခတ်မှုတစ်ဖြစ်တယ်ပေါ့။အဲ့ချိန်မှာကျွန်တော်တို့ဘက်ကနေမှသူတို့ဘက်ကိုနှစ်သက်ဖြတ်ပြီးမှနည်းနည်းကြီးနဲ့ပြစ်တဲ့ချိန်မှာသူတို့ဘက်ကတော်တော်ပြင်းထန်ဖြစ်သွားပြီးမှကျွန်တော်တို့ဘက်ကတော့နှစ်ဦးမစိုးရိမ်ရတဲ့နေရာရှိတယ်။သူတို့ဘက်ကတော့ထိခိုက်များတယ်လို့သိရ
ที่ใกล้ทางยามุเชนีรุ่นเนี่ยปัตตาลูบิวิกาที่จะอดีตมาอยู่ในกันลูที่ใต้ประเทศเนี่ยปัตตาบีสกังสีเบกาเตรียมทุกจันทรามิวเลมิชีเดวาวเมื่อเงี้ยมีเนี่ยมาสิตากาเอ็นอาตูชาทาบีและปัตตาลานีเดลูเชนรุ่นเนี่ยชีเวชังอาซิงเกเลียวตันบ่าวยัวมากรอยัวสนับยินยัวงานนาตายัวไปเชนโดยัวอินบินลายัวเนี่ยเชนรุ่นเนี่ยนับเพชรมาโรตินโดยัวองนันบ่าวยัว
ยามเป็นใจว่าเป็นนักโดยว่าเนี่ยจักรเรียวอะไรผู้เองส่งไปเบลูยาทวีนี่ใจว่าอะไรเช่นจักรรู้สกายได้กันนี่มีโอกาสเชนีกูมาขวานอยู่กับพี่ๆไปกันรับเชื่อไปเลยเช่นสบิโรยาขันบีเนี่ยบ้ามารอสาวลอยลงงานนี่จะกงเนี่ยเชนีพี่นี่ว่าเลยที่จังสบิโรยาไปจะมาเลยยาขันบีเนี่ยเรามาสาวลอยลงงานนี่จะกงน่าจังลงงานเชนีโอลูดมาเลยว่าอากาศจงนี่ใจว่าเลย
ที่เช่นนี้จะทุลุมอยู่สาวลอยลงงานนี่ก็จะกงยาบาดเลยที่เช่นนี้จะยังคงงานอะไรตัวนี้กูยิ่งยันจะยาบีบ้าเช่นยาขันบีเนี่ยมาสะดุ้งสิรุ่นเนี่ยสาวลอยพิสิโยยเจดลาลาจังสาวลอยลงงานนี่ยันนี่เรื่องสาวกันใช้สาวลอยลงงานเช่นอุโสลุงอาพยาบาลเลยแต่ว่ากงกงแต่ว่าที่เป็นนี่รู้จาวดูเตอุตุกงแต่ว่าตัวสัต ที่ดีเลยสิเจ็ดเดือนสุดเรื่องที่ออกตัวเตะรู้จาวตัวก็การเนี่ยแก่ยาเราเชื่อต้องว่าเราไอ้เจ้าไอ้เรื่องสิเจ็ดปีอาจารย์เราไม่รู้ความเลยจันทร์เราลันลันมีแต่เราเส้นทางมีจ้าเราอย่าใส่กวาดเราที่แก่เราอีมาเฮียว่าบ่หนอดีนั่งไงแข็งเจนี่จ้ากงสีนงนี่เจ็ดเดือนแล้วกูไปย่อจ้ากงสีนงนี่เจ็ดเดือนจ้าวจ้าเจ้าก็เราอะไรอย่างเงี้ยจ้าตัวเราเจ็ดปี
สิ่งใดก็อันนั้นที่มีนับไปกงเจนงนี่เลยทุ่ดเดียร์ละเดี๋ยวไม่เจอเลยเป็นผู้รีเลยอันนี้ละเจ้าสาวเลสันลงงานด้วยกูไปยัดท้ายอะไรลูกอุโสลงงานเปล่าไปเลยลงงานนี่เดียร์เราอยัดท้ายอะไรเขาก็จะน่ากูเรียนเลยขันยาวเลยที่มองดูมาสุดจะน่าลงงานเลยซาลาลูกก็สาวตัวสาวไปกูมีอะไรที่มากกว่ามีก็อะไรภาษาเนื้อตัวเลยที่มีเนี่ยจะน่ารู้เลยที่จะมีเขาจะน่ารู้เลยไม่เอาภาษาละลงงานเลยเสร็จลงไปในใจอยัดท้ายอะ
ยังไงปีนี้ฮะนักกู้เกเรก็โลกันคนละเนปาร์ปีนี้จะคู่พิจารณาโลกเรื่องสายอยู่ในชาปาร์ปีนี้จะคู่เลี้ยพิจารณ์ดีใจเลยมาปีดูเรื่องฮะโควิดก็ยอกาจังตัวสาวเนี่ยยืดตัวมีคู่โลกันนี่อะไรโรงงานนี่ยังใช้ท่ายาดูแต่พ่อมาเลยกงเจนงแต่ตอนนี้ยังใช้ไม่ยาระบ้าสาวลูกยังกันนักเอาเชื่อโลกตาเรื่องโลกเล่ไม่พิจารณาเลยเทม่าเจ้าผิวมีบอกว่าเป็นโลกตาอุโมงค์ละเลยป่าวเหรอ
เราเลยที่ไม่ใช่เราสาวนี่ใครก็โดนเงี้ยพี่เราวะเนาะที่เราที่เราโดนเงี้ยเป็นผู้โดยสารนี่เราเลยไม่พินิจเลยที่ว่าที่มาใครก็โดนเงี้ยพินิจอะก็มึงเราเราแบบเราจะวิเลยสิ่งที่เราเราสิ่งที่เราในเนี่ยดีอยู่มีว่าจะวิโรดีกงเส้นนู่นจะวิโร
ที่หัวตอนนี้มันสุดที่ไปลูกพี่อเมริกาเนี่ยแม่หนีตาดมาเยอะตอนนี้แล้ววะเนาะลูกอะไรสิ่งที่เป็นอะไรอะไรมีสิ่งนี้ยังใครเป็นเนี่ยมาสาวลอยลงงานวิ่งยังใช่หนีด้านเนี่ยปัตตาบีปีเนี่ยกองสีก็บาร์เรย์เยี่ยยูเล่าสาวนี่เดลสุราที่ยาบุปีเนี่ยกองสีเปลี่ยวกันยาอุลาเต็งกุสัตว์เก็บไปเมลัยพงละแข็งเชื่อโซเจมิชิเกว่าวสิ่งที่ก็อนาคตมีนับไปไหนไงยังไม่ตีเงี้ยมือเรียกเจ้าแต่ชอบปีบ้ายินนี่เหี้ยวหน้ามือเรียกเ တာကြောင့်တခြားတယ်ယူပို့ဆောင်ရေးနဲ့တနိုင်တပိုင်လုပ်ငန်းတွေလည်းပုံမှန်လဲပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောနေကြပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါလေရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ View American တန်ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တချင်းတောင်းကျင်တယ်ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@viewnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတချင်းလဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာီဝက်မှာတော့တောတာရှင်တွေအတွက်တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရမှာပါ။တူဒဆုံလေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံတဲ့ဤပညာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။နှစ်စဉ်ပေးအပ်တဲ့ဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုကိုမြန်မာနိုင်ငံကလူ့ခွင့်ရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်ဝီဝီနုဒီနှစ်ဂုဏ်ပြုချီးမြှင့်ခံရပါတယ်။မြန်မာနိုင်ငံကအမျိုးသမီးလူငယ်တဦးအနေနဲ့အခုလိုမျိုးအတိမတ်ပြုဂုဏ်ပြုခံရတဲ့အတွက်မြမအရေးကိုနိုင်ငံတကာကနေပို့ပြီးတော့မှအာရုံစိုက်လာအောင်လိုအပ်တဲ့အားပေးထောက်ခံမှုတွေရရှိအောင်ဆောင်ရွက်နေဖို့အထောက်ပံ့ဖြစ်စေတယ်လို့မတ်ဝီဝီနုကပြောပါတယ်။2022ခုနှစ်အေသင်ဒီမိုကရေစီဆုရှင်မတ်ဝူဝေနုကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားပါတယ်ရှင်
လာပါမယ့်ဝေလူကြီးအခုလို view တဲ့ချိန်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါမမင်းလာပါအခုဖိတ်ကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါအခုဆိုရင်ဒါမဝေနုကမြန်မာနိုင်ငံကအမျိုးသမီးဒီလူခွင့်ရေးတက်ကြွလှုပ်ရှားသူတယောက်အနေနဲ့ပေါ့နော်။ကမ္ဘာပေါ်မှာဒီမိုကရေစီအတွေးခေါ်အယူဆတွေကိုအစပြုစတင်ခဲ့တဲ့ဒီ Green နိုင်ငံအေသင်မျိုးကနေပြီးတော့မှပေးအပ်တဲ့City of Athens Democracy Awards ပေါ့နော်မြန်မာလူဆိုရင်တော့ဒီအေသင်မျိုးတော်ရဲ့ဒီမိုကရေစီဆုလို့ပြောရမယ်လို့ချင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူတယောက်အနေနဲ့အခုလိုဂုဏ်ပြုချီးမြှင့်ခံရတဲ့အပေါ်မှာအထူးပဲဂုဏ်ယူရဲဆိုတာကိုလည်းအရင်ဆုံးပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါမမကျေးဇူးပ
ါဟုတ်ကဲ့ဒီဆုကိုလေဒီဆုနဲ့ပတ်သက်ပြီးတော့ကြည့်တဲ့အခါမှာကျွန်တော်ဗာတိထားမိလဲဆိုတော့ဒါကမ္ဘာတော်မှာရှိတဲ့ဒီမိုကရေစီတန်းတူညီမျှရေးဒီအခြေခံလူခွင့်ရေးတွေပေါ့နော်ဒီအတွက်အထောက်ချုပ်ပန်းတဲ့သူတွေကိုမှဒီအေသင်မျိုးတော်ဝင်ကိုယ်တိုင်ကဥဆောင်ပြီးတော့ရွေးချယ်ပေးတဲ့ဆုဆိုတာကိုသိရပါတယ်။ဆိုတော့ဒီဆုရတဲ့သူတွေထဲမှာဆိုလို့ရှိရင်လည်းဒါကမ္ဘာဒီနိုင်ငံတချို့ကတမရတွေလို့ဒီနိုင်ငံခေါင်းဆောင်ဟောင်းတွေပေါ့နော်တမရတွေဝန်ကြီးချုပ်ဟောင်းတွေနောက်မျိုးတော်ဝင်ဟောင်းတွေကိုလည်းတွေ့ရတယ်။ဆိုတော့ဒီနှစ်မှာကျတော့ဒီလိုဆုမျိုးကိုကိုယ်ပေးတဲ့အခါမှာဘယ်လိုများအခုခံစားရပါလဲရှင
်။ဟုတ်ကဲ့ပါအမကျေးဇူးပါကျမလေးအခုလိုမျိုးဆုချီးမြှင့်ခံရတာပေါ့နော်အထူးသဖြင့်ဒီလိုဒီမိုကရေစီမွေးဖွားရာမျိုးဖြစ်တဲ့အေသင်မျိုးကနေပြီးတော့အေသင်မျိုးတော်ဝင်ကနေပြီးတော့ပေးရဆုပေါ့နော်။အဲဆုကိုဟိုချီးမြှင့်ခံရတဲ့အတွက်ကျမအရန်ဂုဏ်ယူပါတယ်ဝင်လဲဝင်မြောက်ဝင်မြောက်မိပါတယ်။အဲဘာကြောင့်ဝင်မြောက်မှုလဲဆိုတော့ကျမတို့ရဲ့ထူချားမှုတွေကိုကဘာကအတိမတ်ပြုပြီးတော့ကျမတို့အတိမတ်ပြုရဲဆိုတဲ့ဟာမျိုးသိရတဲ့အခါကျတော့ကျမတို့ခွန်အားဖြစ်မိရပေါ့နော်။အထူးသဖြင့်ဒီဆုမှာဆိုလို့ရှိရင်ဒါကျမ6ရောက်မြောက်ဆုရှင်ဖြစ်တယ်ပေါ့နော်။အာဒီလူငယ်မျိုးသမီးတယောက်လည်းဖြစ်တယ်ဒါအရက်ဖက်လူဖွဲ့စည်းရလည်းဖြစ်တယ်ပေါ့ဒီဆုကိုအရင်ချီးမြှင့်ခံခဲ့ရတဲ့ပုံစံတွေတော်တော်များများဟာဆိုလို့ရှိရင်ဒါအစိုးရအရာရှိဟောင်းတွေဝန်ကြီးချုပ်တွေတမရတွေအမပြောသလိုမြို့တော်ဝင်တွေဖြစ်ခဲ့ပြီးတော့ဒီအာကျွန်တော်တို့ဒီ Human Rights Watch ရဲ့ Executive Director Kenneth Rock တယောက်ကတော့ဒါ Civil Society ဖြစ်တယ်ပေါ့နော်အခုကျွန်မကတော့ရက်ဖက်လူဖက်စီအနေနဲ့ဆိုလို့ရှိရင်ဒါဒုတိယမြောက်လူဖြစ်တယ်မြို့သမီးတယောက်အနေနဲ့ဆိုလို့ရှိရင်တော့ဒါပထမမြောက်စုအချင်းဖြစ်တယ်ပေါ့နော်အဲ့တော့ကိုကျွန်မအရန်ဝန်တာမိပါတယ်ပြီးတော့ဒီစုဟာဆိုလို့ရှိရင်လည်းရေးပါတဲ့အဲစုတစ်ခုကိုကျွန်မခံယူရပါကြောင့်လဲဆိုတော့အဲ့တင်မျိုးတော့ကနေပြီးတော့ပေးရဆုလည်းဖြစ်သလိုဒီဆုကိုဒီ New York Times ရဲ့ပြီးလို့ရှိရင်ကျွန်တော် United Nation Democracy Fund ရဲ့Athens Democracy Forum ရဲ့ကနေပြီးတော့ပူးတွဲချီးမြှင့်တာဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုအရေးပါတဲ့ဆုတစ်ခုကိုဟိုချီးမြှင့်ခံရတယ်အတိမတ်ပြုခံရတယ်ကျွန်တော်တို့ရဲ့လှူရှာမှုတွေကိုအတိမတ်ပြုခံရတယ်လို့လို့ခံစားရတဲ့အတွက်ကြောင့်မဟုတ်လို့အမြဲတမ်းဝမ်းမြောက်ပြီး
ဟုတ်ကဲ့ပါဆိုတော့ဒီစုကဒီဆွဆွပြောသလိုပေါ့ကမ္ဘာတော်မှာရှိတဲ့ဒီမိုကရေစီရေးအတွက်အခြေခံလူခွင့်ရေးတွေအတွက်ကြိုးပမ်းနေတဲ့သူတွေကိုပေးတယ်ဆိုတဲ့အထဲမှာမှာဒါကမ္ဘာပေါ်မှာဒီလိုလှုပ်ရှားကြိုးပမ်းနေတဲ့သူတွေအများကြီးရှိတယ်ဆိုတော့ဒီအထဲမှာမှာဒီမြန်မာနိုင်ငံကနော်အမျိုးသမီးတူဦးဖြစ်တဲ့ကိုကိုရွေးချယ်ဂုဏ်ပြုချီးမြှင့်နေဆိုတော့ဘာကြောင့်လို့ထင်ပါလဲသူတို့ကရောဒီစုရွေးချယ်တဲ့သူတွေဘက်ကရောကိုကိုဘာမှန်းပြောလာတာရှိပါလဲ
จังหวะอันนี้เราตัวนี้เนี่ยจังหวะอุ้ยเชียร์จะเอาเหงาตัวเปลี่ยนใจเฉยๆอ่ะตัวก็เชื่อมโน่แต่จังหวะหาดูลูกเนี่ยเตี้ยอันนี้เนี่ยเสียจอดเสียจอดเตี้ยอันนี้เนี่ยเนี่ยป้อมยาสวาดูทำจากแข่งเดียบีอ่ะทั้งวันเปลี่ยนลึกหลายเฉยมาลึกหลายเนี่ยสามีจีนี่จีนที่เซ็นเนี่ยป้อนนั่นทั้งเซ็นเนี่ยกันนี่จีนี่จีนที่กิจวัตรนี่เนี่ยสูงเชียร์ที่ ดิโมคราซีเนี่ยลูกคนยิ่งเห็นใจลูกแม่สุเอี่ยมยุติมีเอ่อลูกแม่เรื่องความยุติธรรมสัตว์ทั้งที่ดิโลมยุติโมคราซีเนี่ยสัมจำบุรีเห็นใจในตัวชาวมุรีโอโอ้เนี่ยสิ่งเยสเซ่ลูกสังเกตุดูที่อยากเชื่อแต่ปนอยู่ชี้แจงขนาดนั้นเนี่ยดิโลมันมันสมมติเนี่ยลูกสังเกตุดูดูนี่เนี่ยกบ่าวชาติยาจินดิโลลูกเนี่ยกบ่าวตัวหัวมาชี้ลูกแม่เรื่องเลยอาจจะกูรู้สิโลเลยอยู่เจ็บป่าเร่ลูกตัวนี้ตัวนี้ก็จะมาเอาเปลี่ยวลาป่าเร่ ဲ့ဆိုရင်လူတိုင်းလူတိုင်းရဲ့အခွင့်အရေးကိုကာကွယ်ပေးဖို့လိုတယ်လို့ကျမတို့အမုန်းတရားတွေနဲ့ဖဲကျင်းမှုတွေနဲ့အဲတပ်ဖြတ်မှုတွေနဲ့ဒီမိုကရေစီကိုဒီလိုလူနည်းစုတွေပေါ်မှာအနိုင်ကျင့်အဲတပ်ဖြတ်မောင်းထုတ်မှုတွေနဲ့ဒီမိုကရေစီတိဆောက်လို့မရဘူးဆိုတဲ့ဟာကိုလည်းသူတို့အနေနဲ့ဒါမီးမောင်းထိုးပြခြင်းနဲ့လို့ကျမယုံကြည်ပါတယ်ဟုတ်
ဟုတ်ကဲ့ပါဆိုတော့အခုဆိုရင်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီစစ်တပ်ကအာဏာသိမ်းထားတဲ့ရှေ့လာပြီးနိုင်ငံရေးအကျက်တဲမျိုးစုံဖြစ်လာတယ်လူမှုစည်းဝါအကျက်တဲတွေအများကြီးဖြစ်လာတယ်ဆိုတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းဒီအာရုံစက်ပြီးတော့အလေးထားနေတဲ့အချိန်မျိုးမှာဒါမြန်မာနိုင်ငံကအမျိုးသမီးတရားအခုလိုစုချင်းညစ်ခံရတဲ့ဆိုတဲ့အခါကျတော့ဒါကရောဒီမြန်မာဒီလှုပ်ရှားမှုပေါ်မှာနိုင်ငံတကာရဲ့ဒီအထောက်အကူပေါ့နော်ဟိုဘလို့များဟိုဖြစ်စေမယ်လို့ရောထင်မိတယ်
ဟုတ်ကဲ့ပါအမဆိုတော့အခုချိန်ဟာဆိုလို့ရှိရင်မြန်မာပြည်ဟာတကယ်ကိုအမှောင်ခက်ကိုရောက်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်စစ်တောင်စီကနေပြီးတော့အာဏာသိမ်းပြီးရဲ့အခါကျတော့ပြည်သူတွေအပေါ်မှာဒီလိုဆိုးရတဲ့ရာဇဝတ်မှုကြီးကျူးလွန်ပြီးတော့တကယ်ကိုတန်းပြီလို့နော်အမှောင်မှုတွေကိုဆွဲခေါ်နေရဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့အနေနဲ့ကဒီလိုမျိုးနိုင်ငံတကာစင်မြင့်မှာပြောခွင့်ဆိုခွင့်ရနေတယ်ဆိုလို့ရှိရင်ဒါကိုအတုံးချပြီးအကောင်းဆုံးကိုနိုင်ငံအတွက်ကိုဟိုလှုပ်ရှားသွားဖို့လိုရယ်ပေါ့နော်ပြောဆိုသွားဖို့လိုရယ်လို့ယုံကြည်ပါတယ်ဒါကြောင့်မို့လို့လေအခုကျွန်မဟာဆိုလို့ရှင်အာဒီစုချင်းနဲ့ခင်ရတယ်ဆိုဒီ platform ဟာဒီစင်မြင့်ဟာဆိုလို့ရှင်တကယ်ကိုအရေးပါတဲ့ဒီစင်မြင့်တစ်ခုဖြစ်တယ်ပေါ့နော်အရေးပါတဲ့ပုံကိုယ်ကြီးတက်ရောက်တဲ့နောက်တက်ရောက်ပြီးတော့ပါဝင်တဲ့စင်မြင့်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မြမအရေးလောလောဆယ်ဖြစ်ပျက်နေတဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့အာဏာသိမ်းမှုအခြေအနေဒီမိုကရေစီလှုပ်ရှားမှုတွေကိုကျွန်မအနေနဲ့ရှင်းပြခွင့်နေပေါ့เนาะကျွန်တော်အနေနဲ့ဒါထောက်ပြခွင့်နေရရှိခဲ့တဲ့အတွက်ကြောင့်မို့လို့တစုံတရာတော့အကျိုးတရားမှုရှိနေလို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာဒီလိုဒီမိုကရေစီဆုပ်ရှားမှုမှာတို့ပြည်တွင်းအင်အားလက်လို့ဒီနိုင်ငံတကာရဲ့အားပေးမှုတွေလည်းလိုတဲ့အတွက်ကြောင့်မို့လို့ဒီနိုင်ငံတကာစင်မြင့်မှာအခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်တော်ကကျွန်တော်အနေနဲ့ကတော့ဒီခွင့်ရေးကိုလက်လို့မခံဘဲနဲ့ပေါ့เนาะဟိုဒီကျမတို့ရဲ့ဒီမိုကရေစီတက်ပွဲကိုအားပေးဖို့ဟို၆ခံဖို့အတွက်ကိုလူတိုက်တွန်းခဲ့ပါရဟုတ်
ဟုတ်ကဲ့ဆိုတော့အခုလိုမျိုးအခြေအနေမှာမြန်မာနိုင်ငံမှာလက်ရှိဒီလိုအကျက်တဲတွေဖြစ်နေတဲ့အချိန်မှာနိုင်ငံတကာရဲ့၆ပန်းအားပေးကူညီမှုကရောဘလောက်အရေးကြီးတယ်လို့ခံယူထားပါလဲကိုကဒါဟိုရှေ့တန်းမှာဒီမြန်မာရေးအတွက်ဟိုနိုင်ငံတကာစင်မြင့်မှာဆောင်ရွက်နေတဲ့သူတယောက်ဆိုတော့
ဟုတ်ကဲ့ပါမဟိုနှစ်ပိုင်းပေါ့နော်ကျမတို့တော်လှန်ရေးတခုအထူးသဖြင့်အာဏာရှင်တိုက်ဖြတ်ရေးဒီမိုကရေစီရရှိရေးနော်တော်လှန်ရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ရဲ့အဓိကအင်အားကပြည်တွင်းကလာတာဖြစ်ပါတယ်ကျမတို့ပြည်သူတွေကကျမတို့ရဲ့အင်အားဖြစ်ပါတယ်ကျမတို့ကျမယုံကြည်တာကကျမတို့လူချင်းနဲ့အနာဂတ်ကိုကိုယ်တိုင်ဖန်တီးဖို့လိုတယ်ကိုမှမဖန်တီးရင်သူများလာကူညီပေးလို့မရဘူးလာဖန်တီးပေးလို့မရဘူးနိုင်ငံတကာကလည်းလာဖန်တီးပေးလို့မရဘူးဆိုတော့ကျမတို့ရဲ့အကြီးကအင်အားကပြည်တွင်းအားဖြစ်ပါတယ်ကိုရီတီတူးချင်းစီရဲ့လှုပ်ဆောင်ချက်တွေဖြစ်ပါတယ်ဆိုတော့နောက်တစ်ပိုင်းကတော့ဒီနိုင်ငံတကာရဲ့အားပေးမှုဟိုတိုင်းပြည်တစ်ခုအစိုးရတည်းရဲ့ဖြစ်လာဖို့ဆိုတဲ့ဟာကကိုဘက်ကတီးကြအခုလိုကပ္ပရွာကြီးဖြစ်လာတဲ့အခါမှာနိုင်ငံတကာဒီအတိုင်းဝိုင်းနဲ့ဟိုဆက်ဆံပြီးတော့ကျမတို့ရဲ့ဟိုတန်းကြီးနဲ့အစိုးရရဲ့အဲဒိုးစီးပွားတွေကဒီအဆက်ဆက်မှုတွေရှိနေတဲ့အခါကျတီးကြရက်တီလို့လည်းမရဘူးပေါ့နော်အဲ့လိုတီးကြရက်တီလို့မရတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာရဲ့ဟိုအထောက်ပံ့နဲ့နိုင်ငံတကာရဲ့အားပေးမှုတွေလည်းလိုအပ်တယ်ပေါ့ဒီနေရာမှာအရေးပါဆုံးကတကယ်လို့ဒီလိုမျိုး အာနာရှင်တွေပေါ့နော်စစ်အာနာရှင်တွေအေအာနာသိမ်းတဲ့အုပ်စုတွေကနေပြီးတော့ပါဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျူးလွန်ထားရဆိုလို့ရှိရင်အဲ့လိုဟိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားရဆိုလို့ရှိရင်နိုင်ငံတကာမှာဘာလက်ရှိလဲဆိုတော့ကျမတို့ကာကွယ်ပေးဖို့တာဝန်လက်ရှိရပေါ့နော်အဲ့ဟာကိုဟိုအခြေပြုပြီးတော့ကျမတို့အနေနဲ့ကလောလောဆယ်မြို့မှာဖြစ်တဲ့ဟာဆိုလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတွေအများကြီးကျူးလွန်ထားရဲအဲစစ်တပ်တစ်ခုဖြစ်တဲ့အဲလူမျိုးစုတွေကိုဟိုတတ်ဖြတ်ထားရဲလူမျိုးလုံးတတ်ဖြတ်မှုတွေလုပ်ထားရဲအဲစစ်တပ်တစ်ခုဖြစ်တဲ့လက်ရှိလည်းကျမတို့အဲလူသားမျိုးနဲ့အပေါ်မှာကျူးလွန်နေတဲ့ဒါဇွင်းမှုတွေကိုကျူးလွန်နေတဲ့စစ်တပ်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံတကာကလည်းသူ့အနေနဲ့သူ့ရဲ့တာဝန်ကိုဖြည့်ဆည်းဖို့လို့ပြီးတော့ဒီစစ်တပ်ကိုအရေးယူဆောင်ရွက်ပေးဖို့လိုတယ်ပေါ့နော်အဲ့ဟာကိုကျမတို့ကသူတို့ကိုလုတ်ဆောင်လာအောင်လို့တိုက်တွန်းနေရတာပေါ့နော်နေဖို့တိုက်တွန်းဖို့လည်းလိုရပေါ့ဆိုတော့ဟိုသူတို့အားကိုဒီနေရာမှာဒီလိုစိုးရတဲ့သူတို့မှရှိတဲ့တာဝန်ကိုဖြည့်ဆည်းရင်းနှီးမှသူတို့အားကိုကျမတို့ယူပြီးတော့စပီဒ်ရအာနဲ့ပူပေါင်းပြီးတော့တိုက်ထုတ်သွားဖို့လိုတယ်နှစ်ဖက်အဲအနှစ်ခုလုံးလိုတယ်လို့ကျမပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ပါဒါပြည်တွင်းရအတိတ်အချိန်ထဲမှာလည်းနိုင်ငံတကာရဲ့အခမ်းအနားလည်းအရေးကြီးတယ်လို့နားလည်ပါတယ်ကုလိုအချိန်ပြည့်ပြီးတော့ဖြေကြပေးတဲ့အတွက်အရှိအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါပါကြည့်ပါပ
ါမက်ခင်ချူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကိုအောင်စီစဉ်တင်ဆက်ထားတဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်နားဆင်ကြရအောင်ပ
ါ Air Force 1လေယာဉ်ဟာအမေရိကန်သမရကဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force 1လေယာဉ်ကတော့သူ့အတွက်ဝင်ဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့Air Force 1လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforce1experience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်၄နှစ်ကနေ၁၂နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့ငကြက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တစ်စင်းကို Air Force 1လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engine.Feel free to walk up to it.
Engine လေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမှုတစ်ပုံအကွာပွေးဖြစ်တဲ့မိုင်8000ခန့်ကိုမယက်မနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အန္တရာယ်ရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force 1လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယင်မရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်ရဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲ သူတမန်တော်ဝင်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစဉ်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့တမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်။တမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။Air Force လေရင်ပေါ်မှာတမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သားအေရရှိပါတယ်တမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါတမရစီးတဲ့လေရင်ဆိုပေမဲ့ဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစီအွေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေလေးတောင်းအမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ coffee ကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့ဒီနောက်ကယ်ရက်ကတော့တမရယုံဖွဲ့ဝင်ဒီတမရလုံချုံကြီးအဖွဲ့အဲ့ဒဲရီနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ်Air Force One လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကသမ္မတ Bill Clinton လက်ထက်ကသမ္မတနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I went
to 2.5 hours လောက်ပဲအေးရသေးတယ်မနှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အရာသွားပြီးအသားလေးချိန်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်သောဆုံးတော့ကျွန်တော်လည်းအေးရကနိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမ္မတကဒီလိုဆိုရဲမနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမ္မတရဲ့တရားအမိန့်ပေါ့ဗျာ
လေရင်မှူတန်းနေအနေနဲ့သမ္မတတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမ္မတဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်သမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေရင်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was pretty much a regular standard he didn't have any specific
သမရဘော့စ်ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ဆောင်ပြီးပြင်ဆင်ပေးရပါတယ
် Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေရင်အမှုတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရရော်နယ်ရီဂန်လက်ထက်မှာစတဲ့အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေရင်အမှုရန်ဖြစ်လာတော့သမရရီဂန်နဲ့မတန်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါလေပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေသမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအလုံးပေါင်းမိဖို့တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထဝရရဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်ကြပါ
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်ကြဖြစ်တယ်လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F ကန်နေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆင်ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးပါတယ်သမရစီးနေတဲ့လေရင်ကိုတော့တခြားလေရင်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေရင်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေရင်ဟောင်းတစ်စီးကိုသမရစီးနေလေရှိတဲ့လေရင်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါThe Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကောင်းအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တူတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီတောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကနောက်ဆုံးအစီအစဉ်ဖြစ်တဲ့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့ Atlantic သမုဒ္ဒရာထဲမှာမျိုးနေတဲ့ပြီးအမေရိကတိုက် Caribbean ပင်လယ်ကမ်းရိုးတန်းဒေသတွေကိုရောက်လာလေရှိတဲ့အညိုရောင်ပင်လယ်ရေနှိတမျိုးဖြစ်တဲ့ကြောက်ပွင့်တွေရဲ့အရေးပါပုံအကြောင်းပြောပြပေးပါမယ်။တောင်အမေရိကတိုက်မက္ကဆီကိုနိုင်ငံအရှေ့ပိုင်းကယူကတန်ကျွန်းဆက်ဟာမက္ကဆီကိုပင်လယ်ကွင်းနဲ့ Caribbean ပင်လယ်ကမ်းမှာရှိပြီး ကျွန်တော်ရဲ့အရှိပဲကင်တန်နာရူပြည်နယ်ထဲမှာကန်ကွန်လို့လှပါတဲ့နာမည်ကြီးတဲ့အပန်းဖြေကမ်းခြေတွေအများကြီးအကြောင်းခီးတော်တွေနဲ့ပြည်နေတတ်ပါတယ်။စိမ့်ကြာရောင်တားကွက်စကြောက်သားလို့ကြည်လင်လှပါတဲ့ရေပြင်နဲ့ဖြူလောက်လောက်တဲတောင်ဟာခီးတော်တွေကိုဆက်ဆောင်လို့ရှိပေမဲ့အခုနောက်ပိုင်းမှာကြောက်ကွက်ညိုတွေအဆုလိုက်အပြုံလိုက်ရောက်လာလို့ရှိတယ်လို့တီးကြလွတ်လပ်တဲ့မက္ဆီကိုအမျိုးသားတက္ကသိုလ် UNAM အန်ဝါတိတ်ပန်နဲ့တုံးတွင်းရေရုဆိုင်ရန်လေ့လာတဲ့ဌာနကသုတေသနပညာရှင်ဒေါက်တာရိုဇာအီလိုက်ဇာရိုဒရီဂါကပြောပါတယ
်။ Ya casi se ha vuelto un evento anual, ¿no? Solo que hay años que llega más abundantes que otros.Y también hemos visto que hay gran variabilidad a lo largo de la costa.
ချောက်ပွင့်လို့ခေါ်တဲ့ပင်လယ်ရင်းမြစ်တွေကဒီကမ်းခြေကိုတစ်နှစ်မှတစ်ချိန်လောက်တော့နှစ်စဉ်လာပြီးတော့စုတွေရှိတတ်ပေမဲ့တချို့နှစ်တွေကြာရင်တော့အချိန်ရေပိုးပြီးတော့များများလာစုတတ်ပါတယ်။ဒီကမ်းရိုးတန်းတစ်လျှောက်မှာလည်းလာပြီးစုတဲ့ပင်လယ်ရင်းမြစ်ပမာဏကအ ਨੇ များမတူတတ်ပါဘူး။နှစ်တိုင်းအဲ့ဒီလိုပါပဲ။တနည်းအားနဲ့တနည်းအားသူတို့လာစုတဲ့ပမာဏအ ਨੇ များတော့ကွာလေးရှိပါတယ်။အဲ့ဒီလိုမျိုးပမာဏမျိုးစုံနဲ့ဘာကြောင့်ရောက်လာတတ်တယ်ဆိုတာကျမတို့နားလည်ဖို့နှစ်အတော်ကြာအောင်မှာပါဒါပေမဲ့အခုချိန်မှာတော့သူတို့မလာဘဲကိုမနေဘူးလို့ထင်ပါတယ်ရှင
်အမျိုးရောင် LG တစ်မျိုးဖြစ်တဲ့ Cycasm တွေဟာ Atlantic သမုဒ္ဒရာထဲမှာအောက်ချမ်းပြင်နဲ့မထီပဲရေပြင်ပေါ်မှာပဲပေါ်လုံးမျိုးနေလေရှိပါတယ်ငါးမျိုးစိတ်ပေါင်း120လောက်နဲ့ကျိုးယုံမဲ့တရောမျိုးစိတ်120ကျော်ဟာသူတို့ကိုမိတင်းနေထိုင်ကြတာပါပင်လယ်လေးလိုမျိုးတုံးကန်ကြီးရှားပါးမျိုးစိတ်တွေတူညာငါလိုစီးပွားဖြစ်အရေးပါတဲ့ငါးမျိုးစိတ်တွေရဲ့ခိုနားနေထိုင်ရာနဲ့အဟာရဖြစ်တဲ့နေရာလည်းဖြစ်ပါတယ်။ဒီကြောက်ပွင့်မျိုးတွေဟာသမုဒ္ဒရာရေစီးကြောင်းနဲ့အတူလိုက်ပါပြီးတနင်္လာကနေတနင်္လာကိုရောက်သွားလို့ရှိပါတယ်။ Atlantic သမုဒ္ဒရာထဲမှာရှိတဲ့ Equator ရံဝန်းကပူနွေးပြီးအဟာရဓာတ်ပေါ်ကျယ်တဲ့ဆာဂါဆိုပင်လယ်ပြင်မှာတွေ့ရလို့ရှိတာကြောင့်သူတို့ကိုဆိုင်ကစံမျိုးစိတ်ဖြစ်တဲ့နာမည်ပေးထားတာပါဒီကြောက်ပွင့်လေးတွေစုစည်းပြီးမျက်ဖြာလိုအချက်ကြီးတွေဖြစ်လာတဲ့အခါမှာလေနဲ့ရောရေစီးကြောင်းနဲ့ပါမျိုးပါပြီးကရေဘီယံပင်လယ်ဘဲကိုရောက်သွားလို့ရှိပါတယ်ဒီအခါမှာကရေဘီယံကျွန်းနိုင်ငံတွေရှိရောက်သွားလို့ရှိတယ်လို့တခါကြလေမှာအနောက်အာဖရိကအထိပါရောက်သွားတတ်တာပါဒါပေမဲ့သဘာဝအားဖြင့်အနည်းချင်းလောက်သာပင်လယ်ကမ်းစက်တွေမှာတင်နေလို့ရှိပါတယ်ဒီကြောက်ပွင့်တွေဟာတင်လေကမ်းရိုးတန်းတည်နေရေးအတွက်ရောကမ်းခြေတလျှောက်မြေစီဩဇာကျဲဝစေဖို့အတွက်ပါတိတ်ကိုအရေးပါတယ်လို့အမေရိကန်နိုင်ငံ Caribbean Data က Virgin Island အစိုးရဒုဝန်ကြီးချုပ်လည်းဖြစ်တယံစာတနဲ့အလုသမားဝန်ကြီးလည်းဖြစ်တဲ့ဒေါက်တာ Cadric Pickering ကပြောပါတယ်ကြောက်ပွင့်တွေဟာမြက်တွေအပါအဝင်တဲတောင်ပြင်မှာချစ်စားတဲ့ဒရွန်ငယ်လေးတွေအစာဖြစ်တယ်လို့တဲတောင်ကမ်းခြေတဝိုက်ပေါက်ရောက်တဲ့အပင်တွေအတွက်လည်းမြေဩဇာဖြစ်စေပါတယ်ဒါပေမဲ့ဒီကြောက်ပွင့်တွေဆွေးမြေတဲ့အခါမှာထွက်လာတဲ့ hydrogen sulfide ကအနံ့သိပ်ဆိုးပါတယ်။အယံအဆင်းမရှိပေမဲ့မီးလောင်လို့ဒီအန္တရာယ်ကြီးတဲ့အဆိပ်ငွေတမျိုးဖြစ်ပါတယ်။ဒီဆွေးမြေနေတဲ့ကြောက်ပွင့်တွေဟာအနည်းအချင်းလောက်ပဲဆိုရင်သူတို့ကိုမိုးရေကတန့်ဆင်ပေးတတ်တယ်လို့နောက်တစ်ခါမုန်တိုင်းဝင်မျောပါသွားတာဒါမှမဟုတ်တဲတောင်အောက်ကိုရောက်သွားတာမျိုးကြောင့်ကမ်းခြေအတွက်ရေစီးဩဇာဖြစ်တင်းပေးတဲ့အပြင်ကမ်းခြေထိမ့်သိမ်းရဲ့အတွက်ပါတိတ်ကိုအရေးပါပါတယ်။ကြောက်ပွင့်တွေဟာရေထဲမှာဆင်းရင်တော့ဘန်းအန်တွေမှမသေးတတ်ပါဘူး။ဒါပေမဲ့ကမ်းခြေမှာတကယ်လို့ကြောက်ပွင့်ဖြာကြီးတွေ၃ပေလောက်ထူလာရင်တော့ဖယ်ရှားပေးဖို့လိုပါလေ။မဖယ်ရှားရင်တော့ဝန်းကျင်တစ်ခုလုံးမှာဆုတ်ွားတဲ့အနက်အသက်တွေလွှမ်းလာနိုင်တယ်လို့ဘက်တီးရီးယားတွေပေါက်ပွားပြီးအောက်ဆီဂျင်နည်းပါးသွားတဲ့အတွက်ရေသရောတွေရှင်သန်ဖို့အတွက်ခက်ခဲတဲ့ဝန်းကျင်ဖြစ်လာနိုင်ပါတယ်။2021မှာတော့မက္ကဆီကိုရေရက်ကကမ်းခြေမှာရှင်းလင်းပေးရတဲ့အထိအညိုရောင်ကြောက်ပွင့်ပင်လယ်ရေညှိတွေတိတ်ကိုများလာတယ်လို့ဒေါက်တာရိုဇာကပြောပါတယ
်. Entonces como que se hizo la tormenta perfecta, ¿no? Llegó el sargazo, había nutrientes, está el agua cálida y esto
creo. တကယ်လို့မုန်တိုင်းကောင်းကောင်းဝင်မယ်ဆိုရင်ကမ်းခြေကိုကြောက်ပွင့်တွေရောက်လာတတ်ပါတယ်။အဲ့ဒီမှာအဟာရဓာတ်တိတ်ကြွယ်ဝသလိုရေကလည်းနွေးနေတော့ကြောက်ပွင့်တွေပွားဖို့အတွက်အခြေအနေကတိတ်ကောင်းတာပေါ့ဒီနှစ်မှာတော့အခြေအနေတိတ်ကောင်းလို့ကြောက်ပွင့်ပွားနှုန်းကတိတ်ညံပြီးတော့ရပ်ပေါင်း20ကျွဲမှာသူကနဆလောက်ကိုပွားနိုင်တဲ့အပြင်ဆက်ဆက်ပြီးတော့လည်းပွားနေတာကြောင့်ဒီနှစ်မှာတော့ကြောက်ပွင့်တွေအများကြီးတွေ့ရပါတယ
်ဒီကြောက်ပွင့်တွေဟာ2021ခုနှစ်ကစပြီးကရေဘီယံပင်လယ်ကြောမှာတဖြည်းဖြည်းများလာနေပြီးရဟဥရရာသည်ပြောင်းလဲမှုနဲ့ဆက်နွယ်နေမယ်လို့ခံမရပါနဲ့တည်တည်ချာချာတော့သူကြေတနာမလုံနိုင်ကြသေးပါဘူးကင်တန်နာရူပြည်နယ်တစ်ခုထဲမှာလည်း2021မတ်လကစပြီး မက္ကဆီကိုရေရက်ကဖေရှားတရတဲ့ကြောက်ပွင့်ကတန်ချိန်ပေါင်း 38,000 ကျော်ရှိပါတယ်။ဒီရေညှိတွေကိုဆောက်လုပ်ရေးအတွက်သာမကတိရိစ္ဆာန်အစာတွေထုတ်လုပ်တာ၊ဓာတ်မြေဩဇာထုတ်လုပ်ရာတွေမှာပါသုံးနိုင်တဲ့အတွက်ဒေသရင်းစီးပွားရေးလုပ်ငန်းရှင်တွေကအသုံးချဖို့အတွက်ကြံစည်နေကြစဉ်ဖြစ်ပါတယ်။
Desafortunadamente ahorita pues el uso industrial de estas algas es muy poco. O sea, lo ideal sería que tuviéramos industrias pues, que utilizaran toneladas. Entonces,
ကြောက်ကွင်းတွေအများကြီးရနေပြီမဲ့ကြောက်ကွင်းကိုစီးပွားဖြစ်အသုံးချဖို့တကယ်တမ်းမှာတော့တိတ်ပြီးတော့မလုပ်နိုင်သေးပါဘူး။ကျမတို့ကတော့အခုချိန်ထိဆိုရင်နှစ်စဉ်နှစ်တိုင်းဒီကမ်းခြေကိုရောက်လာတဲ့ကြောက်ကွင်းတွေကိုတန်နဲ့ချီပြီးတော့စက်မှုလုပ်ငန်းအတွက်သုံးနေပါတယ်။တကယ်ဆိုရင်ဒါကိုအသုံးချဖို့စက်မှုလုပ်ငန်းတွေကိုပထမဆုံးထူထောင်ဖို့လိုတာပါ။လက်ရှိမှာကျတော့တိတ်ပြီးတော့မရှိသေးပါဘူး။ရှိတဲ့ဟာတွေကလည်းနည်းနည်းလေးပဲ။အများအဖြစ်ကစမ်းတက်တဲ့အစ်စ်မှာပဲရှိနေသေးပါတယ်။ကျမတို့မှလိုနေတာကဒီကြောက်ပွင့်တွေကိုစုဆောင်ပေးမယ်စနစ်ဖြစ်ပါတယ်။ဒါပြင်ဥပမာဒီကြောက်ပွင့်တွေကိုပြပတင်ပို့နိုင်တဲ့အထိစီးပွားဖြစ်လုပ်နိုင်တာမျိုးမက္ကဆီကိုမှမရှိသေးပါဘူးရှင်
။2018ခုနှစ်မှာတော့ Caribbean Peninsula မှာဒီကြောက်ပွင့်တွေကိုမိုင်9500ကျော်တရှိလောက်ထိကျန်နံနေတာကို NASA ကောင်းကင်ကျူးစုဓာတ်ပုံမှာတွေ့ကြရပြီးအဲ့ဒီအချိန်ကဒီကြောက်ပွင့်ဖြာကြီးတွေကြောင့်ရေအောက်ကတန်တာကြောက်တန်းတွေနေအောင်မရပဲဖြစ်ခဲ့ရတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့မြေတင်ကခန္ဓာကိုဒီမှာပဲရနာလိုက်ကြရစီနောက်တစ်ပတ်မှာပြန်သူဆုံရအောင်နော်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်။ဒီကနေ့ညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေအပတ်စဉ်ခန္ဓာတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပို့ပို့နိုင်ပါလေရှင်။ VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုကြံနေသေးတဲ့အချိန်မှာတော့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မှုပြောပြပေးပါတောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အဂတိလိုက်စားမှု၄ခုကိုနေပြည်တော်တည်တံ့တရားရုံးမှဒီကနေ့အောက်တိုဘာ၁ရက်နေ့မှာစတင်စစ်ဆေးတာမှာစစ်ကောင်စီဘက်ကတရားလိုပြတတ်တဲ့အဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းလာရောက်ထွက်ဆိုခဲ့ပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အဂတိလိုက်စားမှုတွေထဲမှာဦးဖြိုးမင်းသိန်းစီကအမေရိကန်ဒေါ်လာနဲ့အကယ်ဒမီအခောက်ရွှေတွေကိုလက်ခံယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမှုပါဝင်ပါတယ်။နောက်ထပ်သုံးမှုကတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့တရားဆွဲထားတာပါ။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ဒေါဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှာစစ်ကောင်စီကတရားစွဲခဲ့တဲ့အမှု၄မှုကိုနေပြည်တော်မှာပြောင်းပြီးတော့ဒီကနေ့စစ်ဆေးတာလည်းဖြစ်ပါတယ်။၄မှုမှာဒေါဆန်းစုကြည်တဦးတည်းကိုတည်တံ့ဆွဲတာက2မှု။နေပြည်တော်စီမင်းတာယာရေးဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မြို့တော်ဝန်တာဝန်တွေယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်တာဝန်ယူခဲ့သူဦးရဲမင်းဦးနဲ့နေပြည်တော်စီမင်းတာယာရေးကော်မတီမှာပါသူဦးမင်းသူတို့နဲ့အမှုတွဲဖွင့်ထားတဲ့အမှုက2ခုပါဝင်ပါတယ်။ဒေါဆန်းစုကြည်အပေါ်အမှုတစ်ခုတိုးပြီးတော့ဒီကနေ့ထပ်ဆွဲတဲ့အကြောင်းစာရရှိပေမဲ့အသေးစိတ်တော့မသိရသေးဘူးလို့ဒေါဆန်းစုကြည်ရဲ့ရှေ့နေဦးခမောင်စောက VOA မြန်မာပိုင်းကိုပြောပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေကိုဒီဇင်ဘာလ3ရက်အထိလဲပတ်နိုင်အောင်လို့လွှတ်တော်ကယာယီအတုံးစိတ်ကိုခွင့်ပြုခဲ့တာမို့ဒီကနေ့ကစပြီးတော့အစိုးရလုပ်ငန်းတချို့ရဆိုင်လာရမယ်အရေးကနေပြီးတော့ရှောင်ရှားနိုင်ခဲ့ပါတယ်။အစိုးရယာယီအတုံးစိတ်မူကြမ်းကိုကြားသာပေးနေတဲ့ကအထက်လွှတ်တော်မှ65မဲ35မဲနဲ့အတူပြုနိုင်တယ်လို့အောက်လွှတ်တော်မှထောက်ခံမဲ254မဲကန့်ကွက်မဲ195မဲတို့နဲ့အတူပြုနိုင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုတွေကအိုဟောင်းနေတဲ့လမ်းတွေတံတားတွေကိုပြုပြင်တည်ဆောက်ရေးနဲ့တနိုင်ငံလုံးမြန်နှုံးမြင့် broadband internet ကွန်ရက်တွေဖြန့်ကျက်ရေးအတွက်အခြေခံအဆောက်အုံဆိုင်ရာအတုံးစိတ်ဥပဒေကြမ်းကိုတော့ဒီမိုကရက်အမတ်တွေကြားမှကန့်ကွက်မှုတွေရှိတဲ့အတွက်ကြားသာပေးညားတော့ကမဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အမေရိကန်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Merck ကသူတို့စမ်းသပ်နေတဲ့ COVID-19 ကရောဂါအတွက်တောက်ဆေးကိုကိုရိုနာဗိုင်းရပ်စ်ပိုးလက်တလောကူးစက်ခံရသူတွေမှာစမ်းသပ်ခဲ့တာမှဆေးရုံတင်ရမှုနဲ့တိုက်စုံမှုထက်ဝက်လျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်။မကြာခင်သူတို့ COVID ကာကွယ်ဆေးတောက်ဆေးကိုအသုံးပြုခွင့်ပေးဖို့အတွက်လည်း American နဲ့ကမ္ဘာတဝန်းမှာခွင့်ပြုချက်တောင်းမယ်လို့ဆေးကုမ္ပဏီကပြောပါတယ်ရှင်။ အော်တိုဘာလာတရရနေ့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်မဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါလေရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ El Santos တို့ဖြစ်ပါလေရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူအပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပြာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်
Thank you. This program has come to you.